မိတ်ဆန္ဒမဒေါနထရမ့်ဟာပြည်တွင်းမှနိုင်ငံရေးပြဿနာတွေရင်ဆိုင်နေရချိန်မှာပဲပထမဆုံးအကျင့်ပြီးပါခီးစဉ်အဖြစ်နဲ့ဒီကနေ့တောက်ကြနေမှာအင်ယူရောကနေထွက်ခွာမှာဖြစ်ပါတယ်အစီအလေပိုင်းနဲ့ဥရောပလေးနိုင်ငံခီးစဉ်ဟာဒေါနထရမ့်အတွက်စိန်ခေါ်မှုတစ်ခုဖြစ်မယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်ဒီကြောင့်ကိုတော့ AP သတင်းဆောင်ပါးကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အငင်းပေါ်စရာကိစ္စရပ်တွေကြေကြေလောလောထွက်ပေါ်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့အရှိအလေပိုင်းနဲ့ဥရောပခီးစဉ်ဒီကနေ့တောက်ကြနေမှာစတင်လိုက်ပါပြီအမေရိကန်သမ္မတတော်တော်များများဟာသူတို့ရဲ့နိုင်ငံတကာခီးစဉ်တွေကိုကနေဒါမက္ကဆီကိုစတဲ့အိန္ဒိယနိုင်ငံခီးစဉ်တွေနဲ့စတင်နေရှိပေမဲ့သမ္မတထရမ့်ကတော့ Saudi Arabia နိုင်ငံကိုအရင်သွားမှာပ
ါ With the safety security and interest of the American
မိဂန်လူလူရဲ့အကျိုးစီးပွားဘေးကင်းလုံခြုံရေးအတွက်ဦးစားပေးဆောင်ရွက်တဲ့အနေနဲ့မိတ်ဆွေဟောင်းအနေနဲ့ပုံမူခံစားရတဲ့ဆက်ဆံရေးထူထောင်သွားမှာဖြစ်တယ်လို့မိတ်ဆွေစစ်တွေလည်းရှာဖွေသွားမှာပ
ါ Sorry Arabia နိုင်ငံပြီးရင်တော့သမ္မတထရမ့်မှာ Israel Vatican နဲ့ Brussels နိုင်ငံမှာကျင်းပမဲ့ NATO မြောက် Atlantic စစ်ဆေးသုံးအဖွဲ့ကြီးရဲ့အစည်းအဝေးကိုတက်ရောက်မှာပါ Sicily မှာကျင်းပမဲ့ G7 ထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်နိုင်ငံတကာလေးလာရေးနဲ့မဟာဗျူဟာစင်တာကနိုင်ငံရေးအကဲခတ်ဟဲတာကွန်နေက
It's certainly an incredibly ambitious trip. Usually presidents wait
for the day to go outside season care piece ma. အရှိအလေပိုင်းရေဟာရှုပ်ထွေးလွန်းတာကြောင့်သမရဝေဟာအချိန်တိုင်းတာတစ်ခုတည်းစောင့်ကြည့်ပြီးမှသာစတင်လှုပ်ဆောင်လို့ရှိပါတယ်
။သမရအင်ဂျီရောကတော့ဒီခီးစဉ်ကိုတမိုင်းဝင်ခီးစဉ်အဖြစ်ညွှန်ပြပြောဆိုထားပြီးထရမ့်ဟာကမ္ဘာဘာသာကြီးသုံးခုရဲ့အထွတ်မြတ်ထားရနေရာကိုတွားရောက်တဲ့ပထမဆုံးသမရဖြစ်နေလို့ဆိုပါတယ်။ Saudi Arabia နိုင်ငံကိုရောက်ရင်တော့အာရဗ်နိုင်ငံကခေါင်းဆောင်တွေနဲ့လည်းသမရထရမ့်တွေ့ဆုံပြီးမိန့်ခွန်းပြောကြားသွားမှာပါ။ Islam အစွန်းရောက်တဲ့ American RS ဆက်ဆံရေးနဲ့ပတ်သက်ပြီးပြောကြားသွားဖို့ရှိပါတယ်။မူဝါဒရေးရာဆိုင်ရာဝါရှင်တန်အင်စတီကျူကပင်လယ်ကွင်းနဲ့ဆိုင်ရင်မူဝါဒဆိုင်ရာအကြီးအကဲဆိုင်မွန်ဟန်ဒါဆန်က
Saudi Arabia is delighted. They
ဒီစဉ်နဲ့ပတ်သက်လို့ Saudi Arabia ကကျေနပ်မှာပါ American နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေမှာသူတို့ကမှီခိုနေရတာပါသမ္မတ Obama တို့ကသူဟာ Iran ကိုမျက်နှာသာပေးခဲ့တယ်ဆိုပြီးအကြီးအကဲမကျေနပ်ဖြစ်ခဲ့တာပါ
အစ္စရေးနိုင်ငံကိုရောက်ရင်တော့သမ္မတထရမ့်မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအပြင်ပါလက်စတိုင်းသမ္မတမာမွတ်အဘတ်စ်နဲ့လည်းတွေ့ဆုံမှာပါအမေရိကန်သမ္မတရွေးကောက်ပွဲအပြီးသဘောထားကွဲလွဲမှုတွေကိုပြန်လည်ကူစားဖို့မဟာမိတ်တွေရဲ့ဆွေးနွေးမှုတွေကိုဖြေပြဖို့နဲ့သမ္မတတာဝန်တွေကိုနိုင်ငံရင်းနှီးထမ်းဆောင်နေတယ်ဆိုတာကိုပြသဖို့ဒီခီးစဉ်ကိုအသေးစားဆင်ခြင်ခဲ့တာပါဒါနဲ့လည်းသမ္မတထရမ့်ရဲ့အငင်းပွားစရာကိစ္စရပ်တွေနဲ့မထင်မဖဲပြောဆိုတတ်မှုတွေကြောင့်အဆင်ပြေပါမလားဆိုတဲ့သုံးသပ်မှုတွေလည်းရှိနေတာပါကွန်ရီက
I think the world is just fascinated right now with what is going on within Washington.
နိုင်ငံရေးပြောင်းလဲမှုသမရရဲ့အနေအထားစရပြီးပါဝင်တဲ့ Washington ကနိုင်ငံရေးအခြေအနေဘာဖြစ်နေလဲဆိုတာကိုကမ္ဘာကြီးကစိတ်ဝင်စားနေတယ်လို့ထင်ပါတယ်။သမရရဲ့လှုပ်ရှားမှုတိုင်းကိုစိုးတိတ်တိတ်နဲ့စောင့်ကြည့်နေရမှာလားဆိုတာကလည်းအထူးကအရေးကြီးတဲ့မေးခွန်းပါ
။သမရအနေနဲ့ဒီခီးစမာပြဿနာအကြီးအကျယ်မရှိဘဲအောင်မြင်မှုအနိုင်ငယ်ဆောင်ကျဉ်ပေးလာနိုင်တယ်ဆိုရင်ကိုဒါဟာလုံလောက်နေပါပြီလို့အင်ဂျီယိုအနေနဲ့ယူဆနိုင်ကြောင်းနိုင်ငံရေးအခက်အခဲတွေကတုံ့ပြန်ကြပါရခင်ဗျာ။